ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနတ်သမားတစ်ယောက်ကဝင်ရောက်စီးနှင်ပြီးလူအုပ်ကြီးကလောင်းကစားစပွဲတွေကိုမီးရှို့ခဲ့ရမှာမိခိုးတွေကြောင့်တက်ရှူမွန်းချက်ပြီးလူ36ယောက်ထပ်မံနေသေဆုံးခဲ့ကြောင်းအာနာမနီကပြောပါရယ်လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားရတဲ့ chips တွေကိုကျောပေါ်ရီထဲအပြစ်ထက်ပြီးထွက်ပြေးသွားတဲ့တနတ်သမားရဲ့အလောင်းကိုတော့ဒီကနေ့နဲ့စောပိုင်းမှာပဲကပ်ရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ခဲ့ကြရတာပါတနတ်သမားကတော့ကိုယ့်ဘက်သာအဆုံးစီရင်သွားပုံရပါရယ်မိခိုးတွေနဲ့မွန်းချက်နေတဲ့အခန်းတွေကအလောင်းတွေကိုမိသားသမားတွေတွေ့ရှိခဲ့ကြပြီးအားလုံးကလည်းမိခိုးတွေကြောင့်အသက်ရှူချက်သေဆုံးခဲ့ရတာဖြစ်တယ်လို့မနီလာမြို့တော်ရဲ့တပ်ဖွဲ့အကြီးကဩစကာအယ်ပယ်ဒေးကပြောဆိုခဲ့ပါတယ်။သေဆုံးသူတွေထဲတနက်တန်ရသူတော့မရှိပါဘူး။တက္ကသိုလ်ကြောင့် Resort War Manila အပန်းဖြေဟိုတယ်ကနေညလုံးကလူပေါင်းရာနဲ့ချီထွက်ပြေးခဲ့ကြရမှာဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာအနည်းချင်းရခဲ့ကြပါတယ်။တက္ကသိုလ်ကအချမ်းဖက်ဝါရီတွေနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဓမြတိုက်လူရဖို့တိုက်ခတ်တာဖြစ်လိမ့်မယ်လို့ယုံကြည်ရဲ့အကြောင်းလဲအာနာမန်ကစောင်းမှာပြောဆိုထားတာပါ။အင်္ဂလိပ်စကားပြောသူတနက်သမားကဒေါ်လာ2,600လောက်တန်ဖိုးရှိတဲ့လောင်းစားရုံမှာငွေစားစားလဲလဲကစားရတဲ့ chips တွေကိုကျောပေါ်ရီထဲထည့်ယူပြီးသွားပြီးနောက်ပိုင်းမှာတော့အာနာမန်ကအားလုံးကိုပြန်လဲသိမ်းဆည်းရမိခဲ့ပါတယ်။